ကျွန်တော်တို့ကိုရေလိကျွန်းမှာပြည်တိုင်ကပါလှည့်ခီးသွားနှစ်ဦးအသက်ခံရတဲ့အမှုကိုတရားရုံးကတနည်းကြော်ကြာစစ်ဆေးကြားနာခဲ့ပြီးတဲ့နောက်ဒီဇင်ဘာလမှာအမှုစင်ချက်ချမှတ်တော်မှာဖြစ်ပါတယ်။ဗီဒီယိုမြန်မာပိုင်းသတင်းတော်မဲအီမာကသတင်းပေးပို့ထားပါတယ်ရှင်။လေကျွန်းလူတက်မှုနဲ့ပတ်သက်လို့အော်တိုဘာလ၁၀ရက်နေ့နဲ့၁၁ရက်နေ့တွေမှာကော်စမွေတရားရုံးကနေ
တရားခံချက်ဆွဆွဲခံရရသူမြန်မာလူငယ်နှစ်ဦးရဲ့အမှုကိုအပိသက်စစ်ဆေးခဲ့ပါတယ်။စစ်ဆေးမှုပြီးဆုံးသွားချိန်မှာတော့ဒီအမှုကိုလာမဲ့ဒီဇင်ဘာလ၂၄ရက်နေ့မှာစီရင်ချက်ချမယ်ဆိုပြီးတရားရုံးကဆုံးဖြတ်ချက်ချခဲ့ကြောင်းတရားခဏရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်။အသက်၄ရက်ဆက်လက်လာနောက်ဆက်၅နှစ်မှာနောက်ဆုံးအမိန့်ချမယ်လေ။ဝေဖြူကိုဝင်းစောထွန်လေးကိုပ
လည်းသိမမိတော့ပါဘူးနောက်ပြီးတော့စစ်စစ်ကြီးပုံကြီးတေးကြောင်းလည်းသိမမိတော့ပါဘူးထုံနေရတာတော့ဝန်ခံတဲ့အချက်နဲ့ပတ်သက်ပြီးတော့ဆယ်ဆယ်လာ2014ကဝန်ခံချက်နဲ့6ရက်7လ2014မှာလေအသေးဦးကြီးထဲမှာရောက်နေတာနဲ့ဝန်ခံတဲ့ဆွဲချက်တွေဆိုတော့ပြစ်ချပြီးတော့ပြီးသွားတာတွေ့ပါတယ
်ဒီအမှုနဲ့ပတ်သက်လို့မြန်မာလူငယ်တွေဘက်ကတရားခံပြတက်တည်ရဖြစ်ထိုင်းလူခွင့်ရေးအဖွဲ့ကတာဝန်ရှိသူတွေထိုင်းနိုင်ငံအမျိုးသားမှုကင်းစစ်ဆေးဌာနကတာဝန်ရှိသူတွေမြန်မာတန်ယုံကတာဝန်ရှိသူတွေထိုင်းနိုင်ငံကလူခွင့်ရေးလှုပ်ရှားသူတွေကထွက်ဆိုချက်တွေပေးပြီးမှတော့မြန်မာလူငယ်တွေဟာတပ်ဖြတ်မှုကိုကျူးလွန်ခဲ့ခြင်းမရှိဘူးဆိုတာကိုအထောက်အထားတွေနဲ့တက်တည်ပြနိုင်ခဲ့တာကြောင့်အမှုအသွာလာအခြေအနေကကောင်းမွန်တယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆက်ပြောပြပါတယ
်။ဥပဒေနားလေတဲ့တရားစီရင်ဖွဲ့ကဆွဲဆိုလာတဲ့အချက်ကနှစ်ချက်ရှိပါတယ်။တစ်ချက်ကတော့ဝန်ထမ်းရဲ့ပေးတယ်ဆိုတဲ့အချက်နောက်ဒုတိယအချက်ကတော့ DNA တူတယ်ဆိုတဲ့အချက်ဒါတွေနဲ့ပေါင်းပြီးတော့သူက CCTV ရပုံတွေနဲ့ရဲခံနေဦးတရားစွဲခဲ့တာ။အဲ့တော့ဒီအချက်တွေနဲ့ပတ်သက်လို့လည်းအမှုရဲ့တောက်ဆောင်မှာရှေ့လို့နောက်ဆုံးရဲခံပြတဲ့ပြည်စစ်ကြီးရဲ့ခံမှာDNA ကိစ္စဆိုတာရှင်းပါပါပြီ။လူသားလေးနဲ့ဖြစ်တဲ့ပေါ့ဖူးရုပ်ပေါ်မှာ DNA တွေ့တယ်ဆိုတော့ပြည်ခံနေတဲ့ DNA မဟုတ်ဘူးဆိုတာကြောင့်ဒီ DNA ပတ်သက်လို့ရှင်းတော့ပါပြီ။ CCTV နဲ့ပတ်သက်လို့ပြောမှဆိုရင်ကြည့်နေတဲ့ပုံဟာရေရီလိုဘက်ကဝေချိုးပုံမှာလို့ပြောကြတယ်။ဒါပေမဲ့ဒီ CCTV ရဲ့မိတူကိုအင်္ဂါနိုင်ငံက technician ပညာရှင်တွေနဲ့စစ်ဆေးကြည့်တဲ့အခါမှာဝေချိုးမှုမှုဆိုတဲ့25ရက်6လ2015ဆက်စုချက်မှာကြည့်နေဆိုရင်ဒီချက်ကလည်းရှင်းတော့ပါပြီ။ဒီတော့ဝန်ခံချက်နဲ့ပတ်သက်လို့လည်းဒီဒီအချိန်မှာရှင်းနေမရှိဘူး။နောက်ပြည်ခံတွေရဲ့ရှင်းပြသားခြင်းမရှိဘူး။ဒါကြောင့်မို့ဒီအောင်ဝင်မှုလို့ပြောခဲ့တယ်။ဒါတွေမှလည်းဒီလိုတရားရုံးတွေရောက်တော့ဒီချောင်းချက်ကိုပြန်ပြီးတော့တရားဝင်ယူခွင့်ရတယ်ဆိုတာရှင်းပါပါလိ
မ့်။မြန်မာရှေ့ပြောင်းလို့တမ4000ခန့်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပိုင်းအတွင်းမှာပဲလက်ရှိတရားခဏနေဖြစ်ဆွဆဲခံရသူကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုတခြားရှေ့ပြောင်းလို့တမားရည်နဲ့အတူတန်တရားရှိသူတွေဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့တာပါ။အဲ့ဒီအချိန်တုန်းက DNA တူညီမှုမရှိဘူးဆိုတာပြန်လွတ်ပေးခဲ့ပြီးနှစ်ပတ်ခန့်အကြာ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာပဲမြန်မာလူငယ်နှစ်ဦးကိုပြန်လည်ဖမ်းဆီးပြီးလူတက်မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တရားခဏဖြစ်ဆွဆဲခံရတဲ့မြန်မာလူငယ်နှစ်ဦးကတော့တနေ့ကြော်ကြတဲ့အထိထိုင်းနိုင်ငံရဲ့ကော်စမွေအချင်းထောင်ထဲမှာချုပ်နှောင်ခံထားရပြီးဒီအမှုကိုရင်ဆိုင်နေရတာဖြစ်ပါတယ်ရှင်။